တရှိစီဝါမျိုးကွဲတွေကိုထိန်းသိမ်းစောင့်ရှောက်ဖို့ကိစ္စကိုအမြန်လှုပ်ဆောင်ကြဖို့ကုလသမဂ္ဂအကြီးအကဲတောင်းဆိုသူတွေနဲ့ကမ္ဘာခေါင်းဆောင်တွေကဗိုလ်ထုနေ့ကလှုပ်တဲ့တရှိစီဝါမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတောင်းဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူသားတွေရဲ့တည်ရှိမှုဟာမိမိတို့ပတ်ဝန်းကျင်မှာရှိတဲ့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းစောင့်ရှောက်နိုင်စွမ်းပေါ်မှာလုံးဝမူတည်နေတယ်လို့85ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဥက္ကဋ္ဌဘောကန်ဘော့စကီယာကညီလာခံအဖွဲ့မင်ကမှာပြောပါတယ်။နေ့စဉ်တိုင်းလိုလိုတစ်တော့ area hector 13သန်းလောက်ဆုံးရှုံးပြီးတက်ရှိမျိုးစိတ်တွေတန်းနဲ့ခြီးပြီးမျိုးတုံးပျောက်ခွေနိုင်တဲ့အနေရရှိကြောင်းဒါပြင်လွန်ခဲ့တဲ့နှစ်90အတွင်းကြောရိုးရှိသတ္တဝါအရေအတွက်68ရာခိုင်နှုန်းလောက်ကျဆင်းခဲ့တယ်လို့ပြောပါတယ်ကုလသမဂ္ဂအတွင်းဘူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဇီဝမျိုးစိတ်တွေဆုံးရှုံးနေတာတွေကိုမဆုံးရှုံးရအောင်လုပ်ဖို့နဲ့နောက်မျိုးဆက်တွေအနေနဲ့ပုံမှန်ကောင်းမွန်တဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးတည်ဆောက်ဖို့ကြီးမားတဲ့ရည်မှန်းချက်တွေထားရှိရေးကိုတောင်းဆိုလိုက်ပါတယ်
10 years ago, we secured commitments that should have protected our planet.
လွန်ခဲ့တဲ့10နှစ်ကကျွန်တော်တို့ဟာကျွန်တော်တို့ရဲ့ကမ္ဘာကြီးကိုကာကွယ်ပေးနိုင်မဲ့တန်ဋိဌာန်တွေချမှတ်ခဲ့ပါတယ်။အများအားဖြင့်တော့ဒါတွေမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့ကြိုးပမ်းအားထုတ်လှုပ်ဆောင်ကြတဲ့အခါမှာကျွန်တော်တို့ရဲ့စီးပွားရေးတွေအပေါ်လူသားစုအပေါ်ကမ္ဘာကြီးကျန်းမာတန်ဆောင်ရေးအပေါ်အကျိုးသက်ရောက်မှုတွေရှိတယ်ဆိုတာငြင်းလို့မရပါဘူး။သဘာဝတရားဟာခဏတိုင်းစွမ်းအားကြီးမားပြီးတော့ထိခိုက်ပျက်စီးစေတဲ့ကျွန်တော်တို့ရဲ့အစမပြတ်လုပ်ရက်တွေကိုရှင်းချမယ်ဆိုရင်ပြန်ပြီးထူထောင်လာနိုင်မှာပါလို့အထွေထွေမှုချုပ်ကူတာရက်စ်ကပြောသွားတာပါ။ကမ္ဘာနိုင်ငံတရားကျော်ကခေါင်းဆောင်တွေဒေသအတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာဇီဝမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတက်ရောက်စကားပြောခဲ့ကြပြီးတော့2020အလွန်ဇီဝမျိုးကွဲဆိုင်ရာမူပေါင်းတွေရဲ့ညီမှန်းချက်တွေချမှတ်ဖို့နဲ့အောင်မြင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။